တရင်ကျုံထိမ်းမှန်းနဲ့ရန်ကုန်မန္တလေးမုံရွာစတဲ့မြို့တွေမှာချစ်တဲ့ဆန္ဒပြပွဲတွေရှိခဲ့ပါတယ်။တော်လန်တရင်ကျုံမိတောက်တင်နဲ့အာလာချင်းကိုလောင်ကျွမ်းစီဆိုတဲ့ခေါင်းစဉ်နဲ့ချစ်တဲ့ဆန္ဒပြခဲ့ကြတာပါ။မန္တလေးကဆန္ဒပြပွဲကိုစစ်ကောင်စီတပ်တွေကကားနဲ့ဝင်တက်ပြီးဖမ်းဆီးတာကြောင့်လူ9ယောက်ထက်မနည်းဒီကနေ့ဖမ်းဆီးခံရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့တရင်ကိုတော့မဆွမုံကပြောပြပေးပါပါခင်ဗျာ။
ဆန္ဒရှင်ဆန့်ကျင်လမ်းပေါ်ထွက်ပြီးတော့ဆန္ဒပြပွဲတွေဒီကနေ့မျိုးကြီးတချို့မှာလုပ်ခဲ့ကြတာမှာတော့တချို့ဆန္ဒပြပွဲတွေကအင်အားအတော်အသင့်များခဲ့ပါတယ်။အင်အား50ကျော်နဲ့ဆန္ဒပြခဲ့တဲ့မန္တလေးမြို့ကမန္တလေးလူငယ်တပိတ်စစ်ကြောင်းကိုစစ်ကောင်စီတပ်ဘက်ကဒီကနေ့အောက်တိုဘာလ18ရက်နေ့မနက် 7:00 ဝန်းကျင်လောက်မှာအင်စည်းကားတွေနဲ့တိုက်တမတ်တွေနဲ့ပစ်ပေါက်ပြီးတော့ဖမ်းဆီးခဲ့ပါတယ်။အနည်းဆုံးဆန္ဒပြလူငယ်9ဦးလောက်ဖမ်းဆီးခံခဲ့ရတယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးက VOA မြန်မာပိုင်းကိုပြောပြပါတယ်
။ဒီနေ့မန္တလေးမှာတပိတ်စစ်ကြောင်းဖြိုခန်းရတာပေါ့နော်။ကျွန်တော်တို့ဒီစစ်သားကြီးဝင်ကျင်မှာမန္တလေးလုံးနဲ့တပိတ်စစ်ကြောင်းကိုကျွန်တော်တို့အင်စည်းကားနဲ့တင်းတစ်ဖက်ဦးဆုံးပြစ်တိုက်ပြီးတော့ဖမ်းတာပေါ့နော်။အဲပြစ်တိုက်ဖမ်းတယ်ဖမ်းပြီးတော့ခါကျတော့ကျွန်တော်တနတ်တွေဖောက်တယ်ပေါ့။တနတ်တွေဖောက်ပြီးတော့ဖြိုခွင်းချင်းခံရပါတော့ကျွန်တော်တို့ဟို9ရက်လောက်ခမြဟုတ်။ဆိုင်ကယ်ကတော့ကျွန်တော်10စီးကျော်လောက်ကျွန်တော်ယူသွားပါတယ်ခင်ဗျ။အဲနဲ့လာပြီးတော့ကျွန်တော်တိုက်ပြီးတော့ဖမ်းလာဆိုတော့ကားတိုက်တဲ့တန်ရတန်ချက်ပြီးတော့အများစုရသွားပါဆော့
မန္တလေးမှာအောက်တိုဘာလ16ရက်နေ့စနေနေ့လောက်ကနေစလို့မြို့ရဲ့လမ်းထောင်နေရာတွေမှာစစ်ကောင်စီတပ်ဖက်ကနေရာယူပြီးစစ်ဆေးနေပါတယ်အရွက်ဝတ်တွေနဲ့ကင်းလှည့်တာတွေကင်းမုံချတာတွေနဲ့ဖုန်းစစ်ဆေးတာမျိုးတွေကိုပို့ပြီးတော့တိတိတသားလှုပ်လာနေတယ်လို့သူတို့မတင်ပါဘူးဆိုရင်ဖမ်းဆီးတာတွေကိုလည်းလုပ်နေပါတယ်လို့ဒေသခံတဦးကပြောပြပါတယ်စကိုင်းတိုင်းမုံရွာမြို့မှာလဲစစ်ကောင်စီတပ်တွေကလုံခြုံရေးအင်မတန်ကိုတင်းကျပ်ထားတဲ့ခြားကပဲဒီကနေ့အင်အား50ကျော်နဲ့တရင်ကျုပ်အထိမ်းအမှတ်ဆန္ဒပြခဲ့ကြပါတယ်လုံခြုံရေးတွေကိုရှောင်ပြီးတော့ဆန္ဒပြခဲ့ကြတယ်လို့မုံရွာမြို့လူထုတပိတ်ဦးဆောင်ကော်မတီအဖွဲ့ဝင်ကိုတန်းကျော်ဦးကပြောပြပါတယ
်တပိတ်ကတော့ကျွန်တော်ဒီတပိတ်ကလုံးကောပေါ့လေတပိတ်ကလုံးကောကိုအဖိကကျွန်တော်ကျေးဇူးတင်ခေါ်ထားတော့ပါအဲကောကျွန်တော်တော်လာတဲ့တရင်ကျုပ်ကြားပြီးအားသာရှင်ကိုလောင်ကျွမ်းစီဝင်ကျွန်တော်တပိတ်စာတာပြန်ကိုကန်ယူတော့ဆိုတော့ဒီနေ့မှာဆက်ရှိတော့ဒီစစ်သားတွေကတခြားမျိုးတွေအဝင်ထွက်တွေလည်းအများကြီးရှိတယ်ပြီးတော့တရုတ်ကြောက်တယ်လည်းအပြင်မပြတ်အားရှိအောင်အားကောင်းတယ်အားကောင်းတဲ့ခါကျတော့လည်းကျွန်တော်ဒီဒီမော်မီတွေကတော့စစ်တပ်ကတော့ဆိုလုံလုံကြီးကိုအပြင်ချက်တော့အချပြီးတဲ့ကမ္ဘာဒီနေ့လည်းဆက်ရှိကြပြီးရှိတယ်ဒီနေ့ကမ္ဘာဒီစစ်ကြီးအိတ်တွေမတင်ကြတဲ့လိုက်ရှိတယ်ဒီအရုပ်တွေလည်းလက်လက်ပြီးတော့မတင်ကြတဲ့စားပြီးသိနေသိရတယ်အဲ့လိုမျိုးကြည့်လို့အရှင်ကိုသိပါ
ရန်ကုန်မှာလည်းဒီကနေ့မနက်ပိုင်းကအမျိုးသမီးအဖွဲ့ကိုစုပြီးတော့ခြိတက်ဆန္ဒပြခဲ့ကြပါတယ်။အချိန်လိုခြိတက်ဆန္ဒပြခဲ့ကြပြီးတဲ့နောက်မှာပဲလုံခြုံရေးတွေရောက်မလာခင်မှာအောင်မြင်စွာနဲ့လူစုခွဲနိုင်ခဲ့တယ်လို့ဆန္ဒပြစစ်ကြောင်းမှာပါဝင်တဲ့မလင်းလင်းကပြောပါတယ်
။ကျွန်တော်တို့ကတော့ဟိုပြောရမယ်ရန်ကုန်ကတော့ကျွန်တော်အများအတိအကျကြည့်ရတယ်ပေါ့နော်ခြိပြီးတော့ဟိုကျွန်တော်တို့ဒီနေ့ဆိုလို့ရှိရင်ကျွန်တော်တို့လူစုခွဲပြီးတော့အိတ်မကြဘူးသူ ECA ကိုကားရင်းနဲ့ဝင်ရှာတာမျိုးရှိရယ်ပေါ့နော်ဟုတ်အဲ့လိုရောရှိရတယ်။ဒါမဲ့ဟိုနည်းနည်းတော့တတိထားရဲဆိုတော့ကျွန်တော်ဘက်ကလည်းဒီဘက်ဟိုနေပြည်တော်မှာစောင့်ကြည့်ပြီးနေကဲစောက်သမားကြီးနဲ့ခြေပြီးတော့မှသူတို့အချင်းကြီးသူတို့အချင်းကြီးကဘယ်လိုရှိတဲ့ပတ်ကင်းကြီးရှိတာပါလဲအဲ့လိုမျိုးအချင်းကြီးချင်းခြေပြီးတော့မှကျွန်တော်တို့လုပ်ဖြစ်တာပါဟုတ
်။တနည်းဦးအနေနဲ့ညနေပိုင်းတော့ကလည်းရန်ကုန်ကဆန္ဒပြအင်အားစုတွေပူးပေါင်းပြီးတော့တော်တလင်းတရင်ကျွမီတော့တွေနဲ့အာနာရှင်ကိုလောင်ကျွမ်းစေဆိုတဲ့စာတမ်းကြီးမီတော့တွေကင်ဆောင်ဆန္ဒပြခဲ့ကြပါတယ်။တချို့ဆန္ဒပြတဲ့သူတွေကတော့ရှစ်ယူနီဖောင်းကိုမီးရှို့ပြီးဆန္ဒပြခဲ့ပါတယ်။ရှစ်ကောင်စီဘက်ကတော့တရင်ကျုပ်အထိမ်းအမှတ်နဲ့အချင်းကြနေသူပေါင်း 1,300 ကျော်ကိုစီကံတတ်မှတ်ချက်နဲ့လူငင်းချမ်းသာခွင့်ပေးခဲ့တယ်လို့ဆေးရနာရှင်ဆန့်ကျင်ဆန္ဒပြမှုတွေမှာပါဝင်ခဲ့တာကြောင့်တရားစွဲခံထားရတဲ့သူပေါင်း 4,300 ကျော်ကိုအမှုတွေပိတ်သိမ်းပြီးတော့ပြန်လွှတ်ပေးပါမယ်လို့ရှစ်ကောင်စီဘက်ကဒီကနေ့ကြေညာပါတယ်။ဒီလိုမျိုးပြန်လွတ်ပေးနေတဲ့တစ်ချိန်တည်းမှာပဲတစ်ဖက်မှာလည်းဆန္ဒပြတဲ့သူတွေကိုနှိမ်နှင်းပြီးတော့ဖမ်းဆီးနေတာဖြစ်ပါလိမ့်ရှင်။